Ukraine ကိုကျူးကျော်တိုက်ခိုက်တာကြောင့်ရုရှားရဲ့ထပ်ကုန်တွေကိုအနောက်နိုင်ငံတွေကမဝယ်ဘဲပစ်ပယ်ထားချိန်မှာတရုတ်ကရုရှားရဲ့ကြောင်မီးတွေကိုမနှစ်ကတည်းဆယ်လေးရာခိုင်နှုန်းတိုးပြီးလျှော့ဈေးနဲ့ဝယ်ယူခဲ့ပါတယ်။ဒါဟာ9နှစ်လောက်အတွင်းအမြင့်ဆုံးတန်တွဲမှုလည်းဖြစ်ပါတယ်။ဒီနေ့ဂျူလိုင်လမှာရုရှားစီကကြောင်မီးတွေတန်ရင်6တန်းကျော်တိုးမြင့်တန်တွဲလာတာဖြစ်ပြီးပြီးခဲ့တဲ့လရ နောက်နိုင်ငံတွေကရုရှားစီကကုန်တွေကိုမဝယ်ပဲရှောင်နေကြတာဖြစ်ပါလေ။ဒါကြောင့်ရုရှားနဲ့ရုရှားကတရုတ်နဲ့အိန္ဒိယကိုဈေးအကြီးကျယ်လျှော့ပြီးရောင်းလာတာပါ။အရင်တည်းကတင်သွင်းနေကြအော်စတြေးလျကြောင့်မိတွေကတဒံကိုဒေါ်လာ210ကျော်ပေးနေရချိန်မှာရုရှားက150လောက်နဲ့ရောင်းချခဲ့တာလည်းဖြစ်ပါလေ။ဒီကုန်တဲ့တချို့ကတော့ရုရှားစီကကြောင်မီတွေပို့ပြီးဝင်နိုင်တယ်လို့မျှော်လင့်နေကြတာဖြစ်ပြီးဒါဟာဆောင်းရာသီမှာတရုတ်နိုင်ငံမြောက်ပိုင်းအတွက်လိုအပ်တာကြောင့်တူလောင်ထားနိုင်မှုဖြစ်ပါတယ်။တရုတ်ဟာကြောင်မီတွေကိုအင်ဒိုနီးရှားစီကဝယ်ယူတာပါဝယ်ယူတာဖြစ်ပြီးတော့အင်ဒိုနီးရှားကြောင်မီတွေကဈေးတိမ်မကြီးပေမဲ့အရေးသွေးတော့တိတ်မကောင်းပါဘူး။အခုချိန်မှာတော့အင်ဒိုနီးရှားကတင်သွင်းမှုကိုမနစ်ကတဲ့ရာခိုင်နှုန်း40%လို့ဩစတြေးလျစီကတော့လုံးဝမဝယ်တော့ဘူးလို့အောက်ကွန်ဆင်းမှာဖော်ပြပါတယ်။